အမေရိကန်ထက်လွတ်တော်လူများစုခေါင်းဆောင်ရီပလီကန်ထက်လွတ်တော်မှမစ်မကွန်တော်ကသူနဲ့ဒေါန်ဆန်းစုကြည်တို့တယ်လီဖုန်းနဲ့စကားပြောခဲ့ပြီးနိုင်ငံတကာကအခေါ်အဖြစ်ကျဆိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီတွေရောက်အောင်သူလှုပ်ဆောင်နေတယ်လို့ဒေါန်ဆန်းစုကြည်ကပြောခဲ့ကြောင်းမစ္စတာမကွန်တော်ကစာသားပေးနေမှာပြောတယ်လို့ရိုက်တာသတင်းပုဒ်မှာရေးထားပါတယ်။ရခိုင်ဒေသအတွက်အထူးသဖြင့်အပြည်ပြည်ဆိုင်ရာကြက်ချင်ပြည်ဖွဲ့ကနေတဆင့်အရေးပေါ်အကူအညီတွေချက်ချင်းပေးဖို့လိုအပ်နေပြီးလူသားချင်းစာနာမှုအကူအညီတွေပေးတဲ့အခြေအနေတိုးတက်ဖို့လိုတယ်ဆိုတာဒေါန်ဆန်းစုကြည်ကသဘောတူပြီးတော့သူအနေနဲ့အဲ့ဒီအတွက်လှုပ်ဆောင်နေတဲ့အကြောင်းပြောရဲလို့မစ္စတာမကွန်တော်ကအထက်လွှတ်တော်မှာပြောတာပါ။ရီပဘလီကန်ထက်လွှတ်တော်မှဂျွန်မက်ကိန်းနဲ့ဒီမိုကရက်ထက်လွှတ်တော်မှရစ်ချတ်ဒေါ်ဂန်တို့ကဒီကိစ္စတွေကအကြမ်းဖက်လုပ်ရတွေကိုပြစ်တင်ရှုတ်ချပြီးအရေးယူဆောင်ရွက်ဖို့ဒေါန်ဆန်းစုကြည်ကိုတိုက်တွန်းတဲ့ဆုံးဖြတ်ချက်တရားချမှတ်ဖို့အထက်လွှတ်တော်မှကြိုးစားတာကိုမစ္စတာမကွန်တော်ကထောက်ခံမှာမဟုတ်ဘူးလို့အင်္ဂါနေ့မှာပြောခဲ့ပြီးတဲ့နောက်ဒေါန်ဆန်းစုကြည်နဲ့ဆက်သွယ်စကားပြောရဲဆိုတော့ကိုစာသားပေးနေမှာပြောတာပါ။အစိုးရအဖွဲ့တွေမှာဒေါန်ဆန်းစုကြည်လှုပ်ဆောင်ရတာဟာတိတ်ကိုခက်ခဲလွန်ပြီးအကြမ်းတရားအနေနဲ့စစ်တပ်အပေါ်လုံးဝအာဏာမရှိတဲ့လောက်ပဲလို့မစ္စတာမကွန်တော်ကပြောပါတယ်။ဒေါက်ဆန်းစုကြည်ကိုအားနေတော့အောင်လုပ်တာဟာမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာကြာစစ်တပ်အုပ်ချုပ်မှုကနေနိုင်ငံအတွင်းကုပြောင်းရေးမှာအနှောင့်အယှက်ဖြစ်နေတယ်လို့လည်းသူကသတိပေးထားပါတယ်။မစ္စတာမကွန်တော်ဟာမြန်မာအရေးကိုအစဉ်တစက်တွန်းအားပေးလှုပ်ဆောင်ခဲ့သူအမေရိကန်အမတ်တူဖြစ်ပြီးဒေါက်ဆန်းစုကြည်နဲ့နီးကပ်တဲ့ဆက်ဆံရေးရှိသူဖြစ်ပါတယ်။အခုလက်ရှိရခိုင်ပြည်နယ်ကအခြေအနေတွေကြောင့်နိုင်ငံတကာကဒေါက်ဆန်းစုကြည်ကိုဝေဖန်ပြစ်တင်နေကြတဲ့အထက်မှာသူကတော့ဒေါက်ဆန်းစုကြည်ဘက်ကနေရက်တီပြောဆိုထားတာပါ။